မွတ်စလင်နဲ့အခြားလူနည်းစုဘာသာဝင်တွေအပေါ်မှာဖိနှိပ်ကြမ်းဖက်မှုတွေကိုအားပေးတဲ့အစိုးပြုထားတဲ့ကိုယ်ခွေရာဘာသာကူပြောင်းရေးဆိုင်ရာဥပဒေမူကြမ်းကိုမြန်မာလွတ်တော်ကနေလက်မခံဖို့အမေရိကန်အခြေစိုက် HRW လူခွေရေးစောင့်ချက်မှုအဖွဲ့ကကြေညာချက်ထုတ်တောင်းဆိုခဲ့ပါတယ်။မေလ29ရက်နေ့အစိုးရတို့သတင်းစာတွေမှာဖော်ပြခဲ့တဲ့ဘာသာရေးကူပြောင်းမှုဆိုင်ရာဥပဒေမူကြမ်းဟာဆိုရင်မြန်မာနိုင်ငံသားတွေအနေနဲ့လွတ်လပ်စွာဘာသာကူပြောင်းယုံကြည်ပိုင်ခွင့်ကိုထိခိုက်စေတယ်ဆိုပြီး HRW ကကန့်ကွက်ခဲ့တာပါ။ယုံကြည်မှုဆိုင်ရာကိစ္စရပ်တွေမှာအစိုးရကဝင်ရောက်ဆွတ်ဖွဲ့ခွင့်ပေးထားတဲ့ဒီဥပဒေကြမ်းဟာဘာသာရေးလူမျိုးရေးတင်းမာမှုတွေဖြစ်လာစေဖို့အစိုးရကမီးထိုးပေးတာဖြစ်တယ်လို့ HRW အရှဒေသဆိုင်ရာညွန်ကြားရေးမှူး Brett Adams ကပြောပါတယ်အခုအစိုးရပြုထားတဲ့ဥပဒေမူကြမ်းအရဆိုရင်ဘာသာကူပြောင်းလို့သူမြန်မာနိုင်ငံသားတွေအနေနဲ့သာသနာရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနလူမှုကြီးကြပ်ရေးဝန်ကြီးဌာနအမျိုးသားရေးရာစတဲ့အစိုးရဌာနတွေကဒေသတာဝန်ရှိသူတွေရဲ့ခွင့်ပြုချက်အစစ်အစစ်ယူရမှာဖြစ်တယ်လို့ HRW ကကြေညာချက်မှာဖော်ပြပါတယ်ဒီဥပဒေအတည်ပြုခဲ့မယ်ဆိုရင်တော့မြန်မာနိုင်ငံဟာလွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်လွတ်လပ်စွာမိမိဆန္ဒထုတ်ဖော်ခွင့်စတဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်ရရောက်လိမ့်မယ်လို့ HRW ကသတိပေးထားပါတယ်ဒါပြင်အမျိုးသမီးတွေအနေနဲ့လွတ်လပ်စွာထိမ်းမြားခွင့်လက်ထပ်ခွင့်ဆိုတဲ့စီးတော်အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုဆိုင်ရာပပျောက်ရေးသဘောတူညီချက်ပါအမျိုးသမီးခွင့်ရေးတွေကိုလည်းချိုးဖောက်ရရောက်လိမ့်မယ်လို့ဆိုထားပါတယ်မြန်မာနိုင်ငံမှာမျိုးစောင်းဥပဒေဆိုပြီးမျိုးသမီးတွေဘာသာကြားထိမ်းမြားလက်ထပ်မှုကိုကန့်သတ်ဖို့ဆိုပြီးအစိုးပြုမှုတွေရှိခဲ့တာကြောင့်မြန်မာသမ္မတကနေလွှတ်တော်ကိုဒီဥပဒေတွေပြဋ္ဌာန်းပေးဖို့ဆိုပြီးတင်ပြခဲ့တာပါဒီနောက်လွှတ်တော်ကနေအပိုင်း၄ပိုင်းခွဲပြီးဥပဒေပြုစုဖို့ဆိုပြီးအစိုးရကိုပြန်တာဝန်ပေးခဲ့ပါတယ်အခုဥပဒေကြမ်းကတော့သံတမန်ရေးဝန်ကြီးဌာနကရေးဆွဲတင်ပြတဲ့မူကြမ်းဖြစ်ပါတယ်ခင်ဗျာ